ကစားမြောက်ပိုင်းကအင်ဒိုနီးရှားဆေးရုံတဝိုက်မှာတင်းလာဒေကတိုက်ပွဲတွေဖြစ်နေခဲ့ပြီးအနည်းဆုံး7ယောက်သေဆုံးခဲ့တယ်လို့ Hamas အစိုးရဂါဇာကျွမ်းကျင်ဌာနကပြောပါတယ်။ဆေးရုံတွေကပြစ်နေကြသူတွေကိုဆေးရုံအပြင်ကအစ္စရေးတပ်ဖွဲ့ကတိုက်ခိုက်တာဖြစ်ကြောင်းလက်နက်ကြီးတွေအသုံးမပြုကြောင်းအစ္စရေးစစ်တပ်ကတော့ပြောပါတယ်။အခုလိုတိုက်ခိုက်တာကိုအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Miss Radno Masudi ကရှုတ်ချလိုက်ပြီးအစ္စရေးကိုအပြစ်တင်လိုက်ပါတယ်။ဒီတိုက်ခိုက်မှုကနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုရှင်းရှင်းကြီးချိုးဖောက်တာပါလို့ Miss Radno Masudi ကဆိုပါတယ်။လူနာ6အကြမ်းအရေးဆောင်ရှားမှုဝင်တဲ့200နဲ့အင်ဒိုနီးရှားဆေးရုံထဲမှာအိုးအိမ်စွန့်ခွာစစ်ဆောင်ကြသူ 2,000 လို့ဟာအခုခါမှာတော့ဂါဇာတောင်ပိုင်းမှာခိုးလုံနေကြရတယ်လို့ Hamas အစိုးရအကြမ်းအရေးဌာနပြောရေးဆိုခွင့်ရှိသူ Ashraf Al-Qaeda ကပြောပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာရှေ့တန်းဆေးရုံတရုတ်တည်ဆောက်ဖို့ဂျော်ဒန်နိုင်ငံကပစ္စည်းတွေတင်ဆောင်ထားတဲ့ဒါဇင်ချီတဲ့ကုန်တင်ကားတွေဟာအစ်ဂျစ်ကနေတနင်္လာနေ့မှာဝင်ရောက်သွားကြပါတယ်။48နာရီတွင်ဆေးရုံကစပြီးအလုပ်လုပ်နိုင်ပါပဲလို့ဂျော်ဒန်နိုင်ငံတော်ပိုင်းမီဒီယာကတော့ပြောပါတယ်။